လက်ကင်ဖုန်းတွေကိုလူတွေလက်ကမချနိုင်လောက်အောင်ကိုအားကိုးနေကြတဲ့အထက်မှာဖုန်းတွေရဲ့ app လို့အတူကောက်ခေါ်နေတဲ့ application တွေကြောင့်လည်းအများကြီးပါတယ်ကိုသားညိုသိလား
တေချာရာကတော့ကျွန်တော်ဆိုလို့ရှိရင်ကိုသွားမဲ့နေရာလမ်းညွှန်ပေးတဲ့မြေပုံပြ app တို့လမ်းမှာကားပိတ်နေလို့ရှိရင်လမ်းလွှဲပြနိုင်တဲ့ app တို့တော့ကျွန်တော်တို့မရှိမဖြစ်လူတွေမဆင်မမော
ကိုသားညိုရုပ်ရှင်တွေကြည့်ကြည့်နေတဲ့ Netflix app တို့ Amazon Prime Video app တို့လည်းထည့်ပြောအောင်လေမြန်မာနိုင်ငံကပြည်သက်တွေအတွက်တော့ Facebook app ကတော်တော်လေးအသုံးများကြမယ်ထင်တယ်ရှင့်
ကောင်းကားတဲ့ Grab App 2အပြန်အလှန် message ပို့ဆက်သွယ်လို့ရတဲ့ Facebook Messenger App 2 Viber App 2တခြားဒီ game ကစားလို့ရတဲ့ App 2လည်းအသုံးများကြတယ်ဗျ။ဒါနဲ့ message မှာက App 2အကြောင်းစစ်တမ်းကောက်နေတာလားဗျ
။စစ်တမ်းကောက်နေတာမဟုတ်ပါဘူး။ App 2စပေါ်တာ10နှစ်ပြည့်သွားပြီဆိုတော့10နှစ်အတွင်းမှာပြောင်းလဲသွားတဲ့အခြေအနေနဲ့ App 2အပေါ်မှာလူတွေဘလောက်တောင်မှအားကိုးစရာဖြစ်လာတယ်လဲဆိုတာကိုလေ့လာနေတာပါ။လူတွေသုံးနိုင်မဲ့ App 2 smartphone နဲ့ထည့်သုံးနိုင်ဖို့အခမဲ့ download လုပ်နိုင်ဝယ်သုံးနိုင်မဲ့ App Store ဆိုတာကို Apple ကုမ္ပဏီက2008 July 10ရက်နေ့မှာပထမဆုံးစမိတ်ဆက်ခဲ့တာလေ။အဲဒီတုန်းက iOS 3နဲ့ iPhone တွေအတွက်စုစုပေါင်း App 900နဲ့ဒီ Apple App Store ကို online ပေါ်မှာစဖွင့်ခဲ့တာပဲ
။အခုတော့ iPhone အတွက်တင်မဲ့ App စုစုပေါင်း2တန်းကျော်နေပြီ။ဒါက Android ဖုန်းတွေထဲထည့်လို့ရတဲ့ App တွေမှာပါသေးဘူးနော်။ Apple ကုမ္ပဏီရဲ့ထုတ်ပြန်ချက်အရဆိုရင်တော့သူတို့ရဲ့ Apple App Store ကိုလာပြီးတော့ App တွေဝယ်ကြ download လုပ်ကြသူတွေကနိုင်ငံပေါင်း155နိုင်ငံကျော်ကားတဲ့။
software developer တွေဘက်က app အမျိုးစုံကိုတည်ထွင်နိုင်အောင်လို့ Apple App Store ကလမ်းဖွင့်ပေးခဲ့တာလို့ပြောရင်မမှားဘူးရှင်။အခုဆိုလို့ရှိရင် smartphone တွေထဲမှာ app ဖန်တီးတည်ထွင်ဖို့မှတ်ပုံတင်ထားတဲ့သူပေါင်းကစမ်း20လောက်ရှိနေတယ်လို့ The Verge Online သတင်းစာမှတ်တစ်ခုထဲမှာရေးထားတယ်ရှင့
်။စောစောကပြောသလိုပဲ app တွေကလည်းအမျိုးစုံကိုရှိနေတာ။မိသူကလူတွေတွာလာနေထိုင်နေကြတဲ့ကိစ္စတွေကိုအထောက်အကူပေးတဲ့ app တွေမျိုးစုံရှိတယ်။ပညာရေးဆိုင်ရာအထောက်အကူပေးတဲ့ app တွေရှိတယ်။နောက်ဆုံးပြဒီစားသောက်ဆိုင်ကစားသောက်တွေမှာပြီးတဲ့ app မျိုးတွေကနေပြီးတော့ချစ်သူရည်စားရှာပေးတဲ့ app မျိုးတွေအထိကိုရှိတာမဟုတ်လားဗျ။အ
ဲဒါကြောင့် app တွေကလူတွေရဲ့ဘဝကိုအပြောင်းအလဲဖြစ်အောင်လို့လုပ်နိုင်ခဲ့တယ်လို့နည်းပညာဆိုင်ရာလေ့လာသုံးသပ်သူ Omar Ekhtar ကပြောတယ်ရှင့
်။ So 10 years ago Apple launched the App Store and kind of changed not just our economy when it comes to technology but change the way we think about tasks and the way
ဒီမဲ့စနေမှာ Apple ကုမ္ပဏီကနေ App Store စဖွင့်လိုက်ကလေးကအရာရာပြောင်းလဲသွားတာပါစီးပွားရေးတခုလည်းမဟုတ်ပါဘူးကျွန်တော်တို့လိုအပ်မဲ့ကိစ္စတွေနဲ့ပတ်သက်လို့စဉ်းစားပြုခေါ်တဲ့ပုံစံကိုလုံးချင်သိကျင်တာတွေကိုသိအောင်ရအောင်လုပ်နိုင်တဲ့ပုံစံတွေပါပြောင်းလဲသွားတာပါအဲ့ဒီအတွက် App ရှိတယ်လေဆိုတဲ့အသုံးအနှုန်းကလူတိုင်းပြောနေကြစကားဖြစ်လာပါတယ်မျှော်လင့်ချက်ပိုင်းနဲ့ပတ်သက်လို့လည်းတော်တော်လေးပြောင်းလဲစေပါတယ်ကျွန်တော်တို့နေ့စဉ်ကြုံတွေ့နေရတဲ့ပြဿနာအတော်များများကိုဖြေရှင်းနိုင်ဖို့ app တခုတော့ရှိမှာပဲဆိုတော့မျှော်လင့်ချက်မျိုးတွေဖြစ်လာကြပါတယ်
။ app တွေကြောင့်တစ်ကမ္ဘာလုံးမှာဒီလူမှုရေးစီးပွားရေးဘက်မှာအများကြီးပြောင်းလဲသွားစေခဲ့တယ်လို့ Apple ကုမ္ပဏီကတော့ဆိုရယ်။ smartphone သုံးကြသူတွေအတွက်အတွေ့အကြုံသစ်တွေအခွင့်အလမ်းသစ်တွေမျှော်လင့်မထားတဲ့အခြေအနေသစ်တွေအများကြီးဖြစ်စေခဲ့တယ်ဆိုတာကတော့မမှားဘူးလို့ထင်တယ်ကိုသားညုံရ
။လူတွေနေတိုင်းလုံနေကြတဲ့အလုပ်တွေမှာပို့ပြီးတော့အဆင်ပြေလွယ်ကူသွားစေတဲ့ app တွေအများကြီးပေါ်လာတာကတော့မှန်ပါတယ်။ဥပမာ online banking app မျိုးဆိုလို့ရှိရင်ဘဏ်ကိုကိုယ်တိုင်သွားပြီးတော့တန်းစီနေစရာမလိုတော့ဘူးကိုယ့်ရဲ့ smartphone ထဲကနေပြီးတော့ငွေလွှဲပြောင်းလုပ်တာတို့ဘဏ်စည်းစစ်တာတွေကိုလွယ်လွယ်ကူကူလုပ်လာနိုင်တယ်တယောက်ကနေပြီးတော့တယောက်ကိုငွေလွှဲခြင်းနဲ့ဆိုရင်လည်းမခက်ခဲပဲနဲ့လွှဲလို့ရတဲ့ဝန်ဆောင်မှု app တွေရှိလာတယ်ဒါကဘဏ်လုပ်ငန်းနဲ့ဆိုင်တဲ့ဥပမာတစ်ခုတည်းကိုပြောတာပါတခြားကဏ္ဍတွေမှာလည်းပို့ပြီးတော့လွယ်ကူအဆင်ပြေလာတာတွေအများကြီးရှိမှာပါ
app တွေကြောင့် smartphone ပေါ်မှာလုံနိုင်တဲ့စီးပွားရေးလုပ်ငန်းတွေလည်းပေါ်လာတယ်game လုပ်ငန်းတွေဆိုလဲကြည့်လေမြန်မာပြည်သက်တွေတီးကြတဲ့ Pokemon Go တို့ Candy Crush တို့ Super Mario Run တို့ဆိုရင်ဘလောက်အောင်မြင်လဲအဲ့ဒီ game app တွေကို smartphone တွေပေါ်မှာ download လုပ်ယူကြသူပေါင်းကလည်းသန်းပေါင်းများစွာပဲ Candy Crush app ဆိုလို့ရှိရင် Antarctica တိုက်အပါဝင်သူတို့ app ကိုကမ္ဘာတိုက်ကြီး9တိုက်လုံးမှရှိတဲ့လူတွေက download လုပ်ပြီးတော့ကစားကြတယ်လို့အဲ့ဒီ Candy Crush app ကိုတီထွင်တဲ့သူ Ricardo Sacconi ကပြောတယ်ရှင့်
ရုပ်ရှင်ရုပ်တံဖြောပြေးပိုင်းဆိုလို့ရှိရင် smartphone app တွေကြောင့်ပြောင်းလဲသွားကြတာတွေကအများကြီးပဲကိုကြည့်ကျင်တဲ့ရုပ်ရှင်ကိုလက်ကင် smartphone ပေါ်က app ကနေတဆင့်ကြည့်နိုင်တယ်ရုပ်တံ series တွေဆိုရင်လည်းသက်ဆိုင်ရာ app တွေရှိလို့ရှိရင် TV မှာပြနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲ smartphone ပေါ်မှာကြည့်လို့ရနေပြီမဟုတ်လားမဆင်မြမို့ရဲ့
ပညာသင်ကြားရေးပိုင်းကျန်းမာရေးပိုင်းအတွက်အများကြီးအသုံးဝင်အထောက်အကူဖြစ်တဲ့ app တွေလည်းမနှဲမနှောရှိပါသေးတယ်အထူးသဖြင့်ဒီမတန်ပေမဲ့စွမ်းသူမျိုးတွေအတွက်ကိုအများကြီးအကျိုးရှိစေတဲ့ app တွေကလည်းတကယ်ကိုကောင်းတာပါ
smartphone တွေအတွက် app ဆိုတဲ့ application တွေပေါ်လာပြီးတော့စနစ်အတွင်းအခုပြောခဲ့သလိုပဲအကျိုးများစေတဲ့ app တွေအများကြီးထွက်လာတာမှန်ပါတယ်။တစ်ဖက်မှာလည်းလူတွေရဲ့စိတ်ဝင်စားမှုတမင်မရရအောင်လုပ်ထားတဲ့ app မျိုးတွေမတုံးရမနေနိုင်အောင်တမင်ဆွဲနေအောင်လုပ်ထားတဲ့လူမှုကွန်ရက် app မျိုးတွေနောက်တုံးတဲ့သူတွေအတွက်ထိခိုက်နစ်နာစေတဲ့ app မျိုးတွေလည်းအများကြီးရှိတယ်လို့ထောက်ပြဝေဖန်မှုတွေကလည်းရှိသေးပါ
။ Google ကုမ္ပဏီတို့ Facebook ကုမ္ပဏီတို့မှဟိုးအစောပိုင်းကအလုပ်လုပ်ခဲ့ကြတဲ့ဒီအကြီးအကဲဟောင်းတွေ ဝန်ထမ်းဟောင်းတွေစုပြီးတော့မှဖွဲ့ထားတဲ့ Center for Humane Technology အဖွဲ့အားဆိုလို့ရှိရင်လူမှုကွန်ရက်တွေ smartphone တွေကြောင့်ဒီလူတွေအပေါ်မှာဆိုးကျိုးတက်ရောက်စေတာကိုတိုက်ဖျက်ဖို့ကြိုးစားပညာပေးနေကြတယ်လေ။ဤပညာပိုင်းကျွမ်းကျင်သူတွေဖြစ်တော့ဤပညာနဲ့လူတွေကိုလွှမ်းမိုးအောင်ဘယ်လိုလုပ်လို့ရတယ်ဆိုတာကိုသူတို့ကအသိဆုံးမှာဒါကြောင့်မလို့သူတို့ထောက်ပြနေတယ်လို့ပဲဒီပညာကိုအသုံးချပြီးတော့မှဒီအကျိုးမဲ့စေတဲ့ app တွေထောင်ချီရှိနေတယ်ဆိုတာကိုလည်း smartphone သုံးတဲ့သူတွေသတိထားတဲ့နေထင်ပါရဲ့ရှင်